ရခိုင်ပြည်နယ်အရေးစုံစမ်းစစ်ဆေးရေးကော်မရှင်ကိုလွတ်လွတ်လပ်လပ်ဆက်သွယ်နိုင်မှုလိပ်စာဖုန်းနံပါတ်တွေကိုအများပြည်သူသိအောင်ကြေညာဖို့လိုတယ်လို့ကြောက်တော်ဒေသခံအစ္စလမ်ဘာသာဝင်တဦးကပြောပါတယ
်။ကော်မရှင်မှာရှိနေတဲ့ဥက္ကဋ္ဌတွေအတွင်းမှုတွေတော့ကျန်တဲ့လူတွေရဲ့ကွန်တက်ပါဆန်တော်လည်းကောင်းကွန်တက်ဟိုကျွန်တော်တို့ဖုန်းနံပါတ်တွေသူတို့ဆက်သွယ်ရမယ့်အဲလိပ်စာတွေကိုတိတိကျကျလေးအများပြည်သူသိအောင်ထုတ်ပြန်ပေးနိုင်ရင်တော့ပိုကောင်းနိုင်ပါတယ်။ကျွန်တော်လည်းကြားကံမဟုတ်ဘဲနဲ့ freedom သူတို့စီကိုဒါရိုက်ရောက်နိုင်တဲ့အဆင့်ထိကိုပို့ပေးနိုင်တယ်ပေါ့နော်။ကျွန်တော်တို့စီမှာရှိတဲ့အချက်လက်တွေကိုကျွန်တော်တို့စီမှာရှိတဲ့တခြားသတင်းတွေကိုအဲ့ဒါမျိုးလေးတွေကိုရနိုင်မယ်ဆိုရင်တော့ကျွန်တော်ပြည်သူလူတွေအတွက်ကတော့ပိုကောင်းမယ်လို့မြင်ပါတယ်ဗျ
။ဒါအပြင်ကော်မရှင်ဖွဲ့ဝင်တွေနဲ့ပတ်သက်လို့ဒေသခံတွေဘက်ကစိုးရိမ်မကင်းဖြစ်နေတဲ့အချက်ကိုလည်းအခုလိုပြောပြပါရစေ။
ဒီကဏ္ဍတွေမှာကျွန်တော်တို့ယူဆတာပေါ့နော်ယူဆခဲ့တဲ့ဥဆောင်ဥရပါနေတဲ့လူတွေကိုပါနေတာကကျွန်တော်တို့အတွက်ပိုခံပြင်းစရာလုံးဝ free body တက်တက်ဘယ်သူမှမပါနဲ့ဒါကြီးက free body တက်တက်ဆိုလို့ရှိရင်တမျိုးဥမာဖြစ်ဗျာဒေါက်တာအေးမောင်တို့လိုပုဂ္ဂိုလ်မျိုးဒီ88ကျောင်းသားပြောတဲ့ကိုကိုကြီးတို့လိုပုဂ္ဂိုလ်မျိုးဒီဟိတအောင်တို့လိုပုဂ္ဂိုလ်မျိုးကဲသူတို့တွေဒီဒီဆက်ဆက်ပိုင်းအချိန်မှာဒီဟာနဲ့ပတ်သက်ပြီး influence အများကြီးပါခဲ့တယ်ကျွန်တော်တို့လည်းကြားခဲ့တယ်ကိုယ်တိုင်လည်းထိပြခံစားခဲ့ရတယ်ကျွန်တော်တို့ကြောက်တော့မှာဆိုလို့ရှိရင်ရခိုင်တွတ်တဲ့ပါတီကတော်တော်လေးကိုကျွန်တော်တို့ကိုအားတင်တယ်တော်တော်လေးအားတင်တယ်ဆိုတာကသူတို့ဥမာပြေစိုက်ကယ်တွေနဲ့အုပ်စုလိုက်သွားမယ်အယောက်90တရာတုတ်တဲ့ပါတီအလန်တွေခြိုင်ပြီးသွားမယ်နောက်တစ်ခါအဲဒီလိုမျိုးဖမ်းဆီးထားတဲ့အဲ့ဒီမှာတစ်ခါကျွန်တော်တို့ရွာသားတွေမိလုံနဲ့ကျွန်တော်15ရက်6လ15ရက်ရွာကိုမိရှုတဲ့အချိန်မှာကျွန်15ရက်ရွာအရှိကနာဂရာရွာရွာသား9ရက်ကိုဖမ်းမိတယ်လက်ပုလက်ချက်ကိုမိတာအဲ့ဒါကအဲ့လိုဖမ်းမိတဲ့ဥစ္စာကိုအဲ့ရခိုင်တုတ်တဲ့ပါတီကဥဆောင်ပြီးတော့ဆန္ဒပြတာတွေရှိတယ်ဒါလို့နီးရှို့ပြီးတော့ဖမ်းတဲ့လူတွေကိုတော့မှသူတို့ကအတင်းအကျပ်ဟိုဒီရှိတဲ့မြို့နယ်ရဲဖွဲ့မှုတွေဂျန်နဲ့စစ်တပ်တွေကိုသူတို့အရန်ကိုဒီပါဝါတစ်ခုတုံးပြီးတော့အင်အားတစ်ခုတုံးပြီးတော့ pressure ပေးတာတွေတွေ့ရတယ်။ဆိုလိုချင်တာကသူတို့ရဲ့ influence အများကြီးပါတယ်လို့ကျွန်တော်တော့ခံစားရတယ်မြင်ရတယ်။အဲ့ဒီအတွက်ကိုကျွန်တော်လူတွေတိတဲ့လူတွေမပါတာထက်အဲ့ဒီ influence ရှိတဲ့လူတွေပါတာကိုကျွန်တော်နေနဲ့ပို့ပြီးတော့ဟိုသဘောမတူဘူးပေါ့နော်
။ဒါပေမဲ့ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးရမှာကော်မရှင်အဖွဲ့ဝင်တဦးတယောက်အဖွဲ့အစည်းတစ်ခုရဲ့ဆန္ဒသဘောထားတစ်ခုတည်းနဲ့လှုပ်ဆောင်မှာမဟုတ်ဘဲအချက်လက်အားလုံးကိုမျှမျှတတမှန်မှန်ကန်ကန်စုံစမ်းစစ်ဆေးမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးရေးတောင်ကပြောပါတယ
်။ဒီနေရာမှာတော့တဦးတယောက်အနေနဲ့သူစဖို့သူဆန္ဒတစ်ခုတည်းနဲ့လှုပ်လို့မရနိုင်ပါဘူး။အများကဝိုင်းဝန်းပြီးတော့အဲမေးမြန်းလက်အဓိကအချက်လက်တွေအဲ့ဒီအချက်လက်တွေကိုကျူပီမပြန်လဲဆုံးသပြီးညီနိုင်ပြီးတော့မှအစီအစဉ်ဆန္ဒတွေကိုရေးတာမှာလူတူတယောက်ရဲ့သဘောဆန္ဒအတိုင်းလဲပြန်မှမဟုတ်ပါဘူးတစ်ဖွဲ့တစ်ပါတီလူတူတယောက်ရဲ့ဆန္ဒထက်အစီအစဉ်ကတော့အားလုံးဝိုင်းပြီးတော့လုပ်ကြမယ်ပြီးတော့ဒီနေရာမှာတိုင်းပြည်ရဲ့အကျိုးပေါ့အခြေခံပြီးတော့လုပ်ကြမှာဆိုတော့လူတူတစ်မျိုးလူပုဂ္ဂိုလ်တစ်ဦးရဲ့အကျိုးနဲ့လုပ်လို့ရပါတယ်အထင်ပါဘူးအားလုံးဝိုင်းပြီးတော့အကောင်းဆုံးပြအောင်လုပ်ရမှာပ
ါဒါပြင်ကော်မရှင်အတွေ့အမှုဒေါက်တာကျော်ရင်လှိုင်ကလည်းစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေကိုဖွဲ့စည်းတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဟောကျွန်တော်တို့ဒီထဲမှာကဟိုအတွေ့အကြုံရှိတဲ့ပညာရှင်တွေပြီးကြတဲ့အခါကျတော့ကျွန်တော်တို့ဒီကိစ္စတွေမှာလိုက်လံပြီးတော့လေ့လာပြီးကုညီတက်နိုင်တယ်လို့ကုညီလောက်ကင်ပေးနေတယ်ကျွန်တော် civil society ပုဂ္ဂိုလ်တွေပါတယ်လေ။ဒါကျွန်တော်ကိုကြီးတို့ဥတုရရဆိုလို့ရှင်တိရိစ္ဆာန်တွေမှာပါဝင်ပတ်သက်နေတယ်သူတို့တွေတော်တော်များများကိုလောက်ခိုင်ပြနေတာလည်းရှိပါတယ်။ဒါတစ်ချိန်တည်းမှာပဲကျွန်တော်တို့ဒီထက်မှပညာရှင်တွေပါပါတယ်ဒီပညာရှင်တွေနေရလဲဒီမှာဖြစ်ဖြစ်နေတဲ့အကြောင်းအရာတွေကိုကျွန်တော်ထိုက်သန်လို့ဆိုကျွန်တော်လေ့လာထားပါတယ်။ကျွန်တော်ကိုယ်တိုင်နဲ့ဘူးဒီတော်မောင်းတော်ကိုဟိုလောရဲနေနေကျွန်တော်ရောက်ခဲ့ပါတယ်။ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးအများအားဖြင့်ဖတ်နေတယ်လည်းငါကျွေးကျွေးတို့ဒီကိစ္စနဲ့ပတ်သက်တဲ့လူကိုကျွန်တော်အင်တာဗျူးပါတယ်။လောက်ထားရရှိပါတယ်။ဒါကိုစိတ်ဝင်စားလို့ကိုလောက်ထားတာပေါ့ဒီလိုမျိုးတာဝန်ပေးခဲ့ရမယ်ဒီလိုမသိလို့မဟုတ်ဘူးပေါ့လေ။ကျွန်တော်တို့ကဒီတမိုင်းဖြစ်စဉ်နဲ့ပတ်သက်လို့ဘလောက်တိုင်းတာဖြစ်နားလေတယ်ဘာဖြစ်တယ်ဖြစ်တယ်ဆိုတော့ပြောပြရတယ်တော့အမျိုးမျိုးပြောလို့ရတာပေါ့။သို့တော်ညာလေကျွန်တော်တို့တွေတိတိတိတိုက်တာတွေကိုသိပါတယ်။ဒီလိုမျိုးသာပဲကျွန်တော်လောက်တော့မှဘာလဲဆိုတဲ့အခါကျတော့ဒီကိစ္စရည်နဲ့ပတ်သက်တဲ့တဲ့ချက်လက်တွေကိုကောင်းရပြီတဲ့ခါဒီ challenge တွေနဲ့ပတ်သက်လို့ကျွန်တော်တို့က data analyze လုပ်ပြီးရှိမှာဘာတွေလုပ်တယ်လဲပတ်သက်တဲ့ blue fishing တဲ့ဆိုတာနဲ့ပတ်သက်တဲ့ policy recommendations တွေကိုပေးရမှာဖြစ်ပါတယ်ဒါကြောင့်မို့ဒီ challenge တွေကိုကောက်ယူရဆိုလို့ရှိရင်ကျွန်တော်တို့ကဒါတွေကိုသိပ္ပံနေကြတဲ့သူတွေကထော်တဲ့ချက်ချမှတ်ပြီးတဲ့ခါလုပ်တော့ဖို့အဓိကပဲ
ရခိုင်ပြည်နယ်တွင်ပဋိပက္ခဖြစ်တဲ့နေရာတွေကိုလည်းကော်မရှင်ကိုယ်တိုင်မကြခင်မှာတွားရောက်စုံစမ်းတော့မှာဖြစ်တယ်လို့ဆိုပါတယ်
ချစ်တဲ့နေရာတွေမှာပေါ့လေအားလုံးကကျွန်တော်တို့တွားကြည့်ပါမယ်ကျွန်တော်တို့အားလုံးနဲ့လည်းတိုင်းမြင်ပါမယ်တိုင်းမြင်နေဆိုတဲ့အခါမှာဆိုရတာဝန်ရှိတဲ့သူတွေလည်းရောယမီရဖာရင်းတွေရောအဲဒီမှာလောက်ကန်နေတဲ့ NGO အဖွဲ့ဝင်တွေလည်းရောကျွန်တော်တို့တွားစဉ်တွားလိုက်တဲ့နေရာတွေကိုကျွန်တော်စဉ်းစားပြုစုပါမယ်ပြုစုထားတဲ့နေရာမှာအဲဒီအားလုံးကိုကျွန်တော်တို့တွားပါမယ်အဲ့ဒါကျွန်တော်တို့ဒီဒီပေါ်အစိုးရအနေနဲ့ရောဒီလည်းအစိုးရကပါကျွန်တော်တို့ဒီကိစ္စဒီတောင်းလို့တဲ့နေရာတွေကိုလေးလေးလားတောင်းခွင့်ပြုဖို့အတွက်တို့ကခွင့်ပြုထားပြီးသားပါ။အဲဒီနဲ့ပတ်သက်တော့ကျွန်တော်တို့တောင်းပါမယ်။လုံလုံရေးအကြချက်ချင်းတောင်းလို့မရဘူးဆိုရင်လုံလုံနဲ့ဖြစ်ကျွန်တော်တို့စောင့်ပြီးကျွန်တော်တို့တောင်းပါမယ
်။အခုလိုစုံစမ်းစစ်ဆေးရမှာအရင်ကသတ်မှတ်ထားတဲ့အချိန်တစ်လနဲ့မလုံလောက်တာကြောင့်နောက်ထပ်3လကျော်အထိတိုးမြင့်လိုက်တယ်လို့လည်းဦးရဲတောင်ကပြောသွားပါတယ်ရှင်။